2008ခုနှစ်စက်တင်ဘာလ17ရက်နေ့ကမန္တလေးမြို့မှာလုံခြုံရေးတင်းကျပ်ထားတဲ့ကြားပဲစေစုကလိုလာတဲ့စွမ်းအားရှင်နဲ့ကြံ့ခိုင်ရေးအဖွဲ့ဝင်တွေကပုဂ္ဂိုလ်ရေးတိုက်ခိုက်တဲ့စာတွေချင်းချောက်တဲ့ပစ်စာတွေသတိပေးစာတွေဖြန့်ဝေခဲ့ပါတယ်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်တောင်ကုန်းမြို့မှာတော့အဲ့ဒီနေ့ကတကူတော်ဆန္ဒပြပွဲတစ်ခုဖြစ်ပွားခဲ့ပါတယ်။နိုင်ငံရေးပါတီတွေနဲ့ပတ်သက်မှုမရှိတဲ့ကိုဆိုးဝင်းဆိုသူကမိုင်20လောက်ဝေးတဲ့ရွာမကျေးရွာကနေတောင်ကုန်းမြို့ကိုလမ်းလျှောက်လာပြီးတော့တောင်ကုန်းမြို့မှာဈေးထဲမှာတကူတော်ဆန္ဒပြခဲ့တာပါ။ကုံစည်နှုံးချဆင်းရီဗိုလ်ချုပ်မှုကြီးတန်းရွှေကိုဗုဒ္ဓဘာသာဖြစ်ကထုတ်ပယ်ရေးဆိုင်ဖို့ကင်ဆောင်ဆန္ဒပြခဲ့တာဖြစ်ပြီးချက်ချင်းဆိုသလိုပဲသူ့ကိုရဲတွေကဖမ်းဆီးသွားခဲ့တယ်လို့မျက်မြင်တူက RFA ကိုပြောပြခဲ့ပါတယ်ရှင်
။ဆန္ဒပြရပေါ့နော်။ Facebook poster ကင်ပြီးတော့ဆန္ဒပြရအဲ့ဆန္ဒပြရစာထဲမှာရေးထားတာကတော့အသေးစားမမြင်လိုက်ရဘူး။ဒါပေမဲ့ဟိုမြင်လိုက်ရတာတော့သူကဘိုလ်ချုပ်မှုကြီးတရှိဗုဒ္ဓဘာသာဝင်မှပေးဖြစ်ဖို့အဲ့ဒါဆိုင်တိုင်းချင်းတော့အယောက်မှာလူချင်းတဲ့နေရာကိုဆွဲပြီးတော့သူတို့ဖမ်းသွားတယ်ဒီလူတွေကချုပ်နေတယ်အဲ့ဒါချင်းတဲ့နေရာကိုခေါ်ပြီးတော့လက်ထိတ်ခတ်ပြီးခေါ်သွားတယ်။
အရော2008ခုနှစ်စက်တင်ဘာလ17ရက်နေ့ကအဖြစ်အပျက်တချို့ကိုချွေဝါရောင်တော်လိုင်း10နှစ်ပြည့်အထူးအစီအစဉ်ဖြစ်ပြန်လည်ကောက်နှုတ်တင်ပြခဲ့တာပါခင်ဗျာ။